မြန်မာစစ်ကောင်စီဟောင်းအနေနဲ့ဗိုလ်ချုပ်မူတီတန်းရှင်ဟာကိုဗစ် -19 ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံတင်ထားတယ်လို့တာဝန်ရှိသူတဦးကိုကူးကားပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွင်ကနေပြီးတော့တိုက်ချောင်းတက်မတော်ဆေးရုံမှာဥတန်းရှင်တက်ရောက်နေတာဖြစ်ပြီးသူနဲ့အတူဇနီးဖြစ်သူဒေါ်ကြံကြံလည်းပါဝင်တယ်လို့အမည်ဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြားသာပေးနေမှာပြောပါတယ်။အသက်88နှစ်ရှိဖြစ်တဲ့ဦးသန်းရွှေရဲ့ယောဂဘလောက်ထိပြင်းထန်နေဆိုတာမသိရပါပေမဲ့အခုအခါမှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့အမည်ဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်းရိုက်တာသတင်းမှလည်းရေးထားပြီးတော့ဆေးရုံမှာနောက်ထပ်သတင်းနှစ်ပတ်လောက်ဆက်ပြီးနေရမယ်လို့ခန့်မှန်းအကြောင်းပြောပါတယ်ဦးသန်းရွှေနဲ့ဇနီးဒေါ်ကြံကြံတို့နှစ်ယောက်လုံးကိုဆေးရုံက VIP အရေးကြီးပုဂ္ဂိုလ်ဆောင်မှကုသပေးနေပြီးတော့လုံလုံလေးတင်ပြထားတယ်လို့လည်းအမည်ဖော်လိုတဲ့ဆေးရုံဝန်ထမ်းတယောက်ကပြောပါတယ်COVID-19 တတိယလိုင်းအတွင်းမနက်ငယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတံအပြင်းထန်ရင်ဆိုင်နေရတာဖြစ်ပြီးတော့အကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုမှာစေဝန်နှန်းတွေပါဝင်နေတာကြောင့်ကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျူဖျဲဖြစ်နေတာပါ။ဦးသန်းရှင်က1992ကနေ2011ခုနှစ်အထိအုပ်ချုပ်ခဲ့တာဖြစ်ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ပါဝင်တိုက်ခိုက်နိုင်ငံရေးသမားတွေကိုရေးရဲဆက်ဆက်ဖမ်းဆီးနှိမ်နှင်းခဲ့သလိုတိုင်းသာလက်နက်ကိုင်အဖွဲ့၏ဆန္ဒပြတက္ကသိုလ်ကျောင်းသားတွေနဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းရဟန်းတံငါတွေကိုပါပြစ်ခတ်နှိမ်နှင်းဖို့အမိန့်ပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ